တရားစီရင်ဖို့ခရစ်တော်ကြွလာတော်မူခြင်းအကြောင်းကိုကျွန်တော်ဆက်ပြီးဟောပြောဝင်ခဲ့တော့မှာဖြစ်ပါတယ်။ဗျာဒိတ်ကျမ်းအခိုင်း16မှာဖော်ပြထားတဲ့အချက်ကိုကျွန်တော်ဝင်ခဲ့တော့မှာဖြစ်ပါတယ်။ဗျာဒိတ်ကျမ်းအခိုင်း16အခန်းငယ်17ကနေစပြီးအချိန်ရသလောက်အခန်းငယ်တစ်ခုချင်းစီကိုကျွန်တော်ဖတ်ပြပြီးတော့ရှင်းပြတော့မှာဖြစ်ပါတယ်။အခန်းငယ်17ကိုစဖတ်ပါမယ်။ထိုအခါကောင်းကင်ဖွင့်လှစ်လျက်ရှိသည်ကိုငါမြင်လျင်မင်းပြူရှိ၏။မြင်စည်းသောသူသည်တစ္ဆာဟုသောအမည်တမာဟုသောအမည်ရှိတည်းထိုသူသည်တရားသဖြင့်စီရင်တတ်၏တရားသဖြင့်စစ်တိုက်တတ်၏လို့တပည့်တော်ယောဟန်ကအနာဂတ်မှာဖြစ်ပျက်မဲ့ခရစ်တော်ရဲ့ဖွင့်ပြတော်မူချက်ကိုပြောပြထားပါတယ်မင်းပြူစည်းသောသူဟာခရစ်တော်ဖြစ်ပါတယ်မင်းပြူစည်းပြီးတော့ခရစ်တော်ကြွလာခြင်းဟာအောင်မြင်ခြင်းနဲ့ကြွလာတော်မူခြင်းသင်္ကေတဖြစ်ပါတယ်ခရစ်တော်ဒုတိယခြင်းကြွလာတဲ့အခါအပြစ်ရှိတဲ့လူသားအားလုံးကိုတရားစီရင်ဖို့ခရစ်တော်ကိုစန့်ကျင်တဲ့အန်တီခရစ်ကိုဖယ်ရှားဖို့စာရမဏေကိုအောင်မြင်ဖို့နဲ့ကဘာကြီးတစ်ခုလုံးကိုအုပ်ဆိုးဖို့ကြွလာတော်မူမှာဖြစ်ပါတယ်ခရစ်တော်ဟာသစ္စာဟုသောအမည်တမာဟုသောအမည်ရှိသည်တို့တွေ့ရပါတယ်ဘာကိုဆိုလိုသလဲဆိုရင်ခရစ်တော်ဟာမိန့်တော်မူသောစကားတော်အတိုင်းလှုပ်တော်မူသောဖခင်ဖြစ်တော်မူကြောင်းဆိုလိုခြင်းဖြစ်ပါတယ်ခရစ်တော်ဟာမိန့်တော်မူသည့်အတိုင်းလှုပ်တော်မူသောသူဖြစ်သည်သာမကတရားစီရင်တဲ့အခါမှာတရားသဖြင့်စီရင်တော်မူသောသူဖြစ်ပါれခရစ်တော်ဟာဟုတ်မှန်ပြောင်းမတ်သောဖခင်သခင်ဖြစ်တော်မူသောကြောင့်အပြစ်ကိုဒဏ်ပေးတော်မူပါれခရစ်တော်ရဲ့တရားစီရင်တော်မူချက်မှန်သမျှတို့ဟာဟုတ်မှန်ပြောင်းမတ်ပြီးဘယ်တော့မှခရစ်တော်ကအမှားမလုပ်ဘူးတရားစီရင်ဖို့ခရစ်တော်ဒီလောကကိုကြွလာတဲ့အခါအပြစ်ရှိတဲ့သူမှန်သမျှတို့ကိုမိမိတို့ခံထိုက်တဲ့ပြစ်ဒဏ်အတိုင်းတရားသဖြင့်စီရင်တော်မူမှာဖြစ်ပါတယ်။အခန်းငယ်၁၂မှာမျက်စိတော်သည်မီးလျံကဲ့သို့ဖြစ်၏ခေါင်းတော်ပေါ်၌တရုပ်ဖူများကိုစောင်း၏ကိုယ်တိုင်မှတပါအဘယ်သူမျှမသိသောနာမတော်သည်ရေးထားလျက်ရှိ၏လို့တွေ့ရပါတယ်။မျက်စိတော်သည်မီးလျံကဲ့သို့ဖြစ်၏ဆိုတာခရစ်တော်ဟာခတ်သိမ်းသောအရာတို့ကိုမြင်တော်မူသောဖခင်သခင်ဖြစ်တော်မူကြောင်းဆိုလိုခြင်းဖြစ်ပါတယ်ခရစ်တော်ဟာခတ်သိမ်းသောအရာတို့ကိုမြင်တော်မူသောဖခင်သခင်ဖြစ်တော်မူသောကြောင့်ခရစ်တော်ရဲ့တရားစီရင်တော်မူခြင်းဟာပြောင်းမတ်မှန်ကန်တိကျတော်မူကြောင်းဆိုလိုပါတယ်ခေါင်းတော်ပေါ်မှာတရားဖူများကိုစောင်းထားခြင်းရဲ့အ내အတိတ်ပဲကတော့ခရစ်တော်ဟာအုပ်ဆိုးပိုင်သောအခွင့်အာဏာရှိသမျှတို့ကိုပိုင်တော်မူသောသူဖြစ်ကြောင်းဆိုလိုပါတယ်ခရစ်တော်မှာကိုယ်တိုင်မှတပါဘယ်သူမှမသိနိုင်တဲ့နာမတော်ရှိကြောင်းအခန်းငယ်၁၂မှာအတိအလင်းဖော်ပြထားပါတယ်အခန်းငယ်၁၃ကိုဆက်ပြီးကြည့်ကြပါစို့အသွေး၌နှိပ်ပြီးသောအဝတ်ကိုဟု၏ဖခင်သခင်၏နှုတ်ကပတ်တော်ဟုသောအမည်ရှိ၏လို့ဗျာဒိတ်ကျမ်းအခန်း၁၉အခန်းငယ်၁၃မှာတွေ့ရပါတယ်ခရစ်တော်ရဲ့နာမတော်ကိုနှုတ်ကပတ်တော်လို့သုံးထားကြောင်းယောဟန်အခန်း၁မှာကျွန်တော်တို့တွေ့ရပါတယ်ယောဟန်အခန်း၁အငယ်၁မှာအခုလို့တွေ့ရပါတယ်အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖခင်သခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖခင်သခင်ဖြစ်တော်မူ၏လို့တွေ့ရပါတယ်ဖခင်သခင်၏နှုတ်ကပတ်တော်ဖြစ်တော်မူသောခရစ်တော်ဟာမျက်မြင်မရသောဖခင်သခင်၏ပုံတရံတော်ဖခင်သခင်၏ဇာတိအဖြစ်တော်ကိုလူတို့ကိုထုတ်ဖော်ပြသတော်မူသောသူခတ်သိမ်းသောအရာတို့ကိုဖန်ဆင်းဖြစ်တည်စေတော်မူသောသူနှင့်ဖခင်သခင်ဗျာဒိတ်တော်အပြည့်အစုံဖြစ်တော်မူပါတယ်အသွေး၌နှစ်ပြီးသောအဝတ်ကိုဝတ်၏ဆိုတာခရစ်တော်ကအပြစ်စာရမဏေနဲ့သေခြင်းကိုတိုက်ခိုက်နှိမ်နင်းခဲ့ခြင်းကြောင့်ယန္တုတို့ရဲ့အသွေးနဲ့ဆုံးကွက်ခြင်းကိုဆိုလိုပါတယ်အခန်းငယ်၁၄ကောင်းကင်ဘိုခြေတို့သည်မင်းဖြူကိုစီးလျက်စင်ကြဲသောပိတ်ချောဖြူကိုဝတ်လျက်နောက်တော်သူလိုက်ကြ၏လို့တွေ့ရပါတယ်ဒီကြမ်းချက်မှာပြောထားတဲ့ကောင်းကင်ဘိုခြေတို့ဟာအသင်းတော်တည်ဟုသောဓမ္မသစ်ကာလမှယုံကြည်သူများဝိရာယကာလမှယုံကြည်သူများဓမ္မဟောင်းကာလမှယုံကြည်သူများနဲ့ကောင်းကင်တမန်များကိုဆိုလိုခြင်းဖြစ်ပါတယ်။သေလွန်ပြီးသောယုံကြည်သူအားလုံးဟာခရစ်တော်နဲ့အတူကောင်းကင်နိုင်ငံတော်မှာအခုရှိနေကြကြောင်းဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ကောင်းကင်နိုင်ငံတော်မှာရှိနေကြတဲ့ယုံကြည်သူအားလုံးဟာတရားစီရင်ဖို့ဒီလောကကိုခရစ်တော်ကြွလာတဲ့အခါခရစ်တော်နဲ့အတူပါလာကြမှာဖြစ်ပါတယ်။ကောင်းကင်နိုင်ငံမှာရှိနေကြတဲ့ယုံကြည်သူအားလုံးခရစ်တော်နဲ့အတူဒီကမ္ဘာမကြီးကိုပြန်လာကြခြင်းမှာခရစ်တော်ရဲ့ရန်သူများကိုခရစ်တော်ဘက်ကနေရပ်တည်ပြီးတော့ကိုယ်ညီတိုက်ခိုက်ပေးဖို့မဟုတ်ပါဘူးခ ခရစ်တော်ကယန္တူအားလုံးကိုအောင်မြင်ပြီးမှခရစ်တော်နဲ့အတူအောက်ဆိုးဖို့ပြန်လာကြခြင်းဖြစ်ပါတယ်အခန်းငယ်15လူမျိုးတို့ကိုဒဏ်ခတ်ဖို့ထက်တော်တန်လျက်သည်ခရင်းတော်တဲကထွက်၏သူတို့ကိုတန်လှန်တန်နဲ့အောက်ဆိုးတော်မူမည်အနန္တတကိုးနဲ့ပြည့်စုံတော်မူသောဖခင်သခင်ဤဒေါသအမျက်တော်ဤစပစ်သည်နေရာတစားကိုဖြည့်နှင်းတော်မူမည်လို့တွေ့ရပါတယ်ထက်တော်တန်လျက်သည်ခတွင်းတော်ကထွက်၏ဆိုတာယန္တုတို့ကိုတပ်ပိုင်တဲ့ခရစ်တော်ရဲ့တကူတော်ကိုဆိုလိုခြင်းဖြစ်ပါတယ်တရားစီရင်ဖို့ခရစ်တော်ကြွလာတဲ့အခါဖခင်သခင်ကိုစန့်ကျင်ပုံကံကြတဲ့သူအားလုံးကိုနှုတ်တော်ကနေထွက်တဲ့စကားတော်အဖြစ်ကွဲ့မြတ်တော်မူမှာဖြစ်ပါတယ်တန်လှန်တန်နဲ့အုပ်ဆိုးတော်မူခြင်းဆိုတာဖခင်သခင်နိုင်ငံတော်မှာခရစ်တော်ကတရားသဖြင့်စီရင်တော်မူပြီးအုပ်ဆိုးတော်မူမဲ့အကြောင်းကိုဆိုလိုခြင်းဖြစ်ပါတယ်စပစ်သည်နေရာတစားဆိုတာအပြစ်ရှိတဲ့လူတို့အပေါ်အမျက်ဒေါသနဲ့ဖယားသခင်တရားစီရင်တော်မူခြင်းသင်္ကေတဖြစ်ပါတယ်တရားစီရင်ဖို့ခရစ်တော်ကြွလာတဲ့အခါကဘာမှာရှိတဲ့မယုံကြည်သူအားလုံးကိုပြင်းထန်တဲ့အမျက်ဒေါသနဲ့ဖယားသခင်တရားစီရင်တော်မူမှာဖြစ်ပြီးစပစ်သည်နေရာကြိတ်ဆုံကနေတွေးခဲ့သူအနေရောင်ရှိတဲ့အရေးတွေထွက်လာတဲ့ကဲ့သို့ကဘာမှာတွေးချောင်းစီမှာဖြစ်တယ်အခန်းငယ်16ဘယင်တို့ဤဘယင်သခင်တို့ဤသခင်ဟုနာမတော်သည်အဝတ်တော်၌၎င်းပောင်းတော်၌၎င်းရေးထားလျက်ရှိ၏လို့တွေ့ရပါတယ်တရားစီရင်ဖို့ခရစ်တော်ကြွလာတဲ့အခါဘယင်တကာတို့ရဲ့ဘယင်သခင်တကာတို့ရဲ့သခင်ဟူသောဘွဲ့နာမတော်နဲ့ကြွလာတော်မူမှာဖြစ်ပါတယ်ပထမအချိန်ကြွလာတော့ကအပြုကညာမာရဲ့ဝန်းထဲမှာလူသားအဖြစ်ကိုခံယူတော်မူပြီးယုဒပြည်ဘက်လင်မြို့မှာဖွားမြင်တော်မူခဲ့ပါတယ်သက်တော်33နှစ်မှာအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံမှုမတရားသောသူတို့ရဲ့ဖန်ဆင်းခြင်းရိုက်ပုတ်ခြင်းမျက်နာတော်ကိုလက်သီးနဲ့ထိုးခြင်းတသွင်းနဲ့ထွေးခြင်းအမျိုးမျိုးသောလှောင်ပြောင်ကဲ့ရဲ့ခြင်းကိုခံခဲ့ရပါတယ်လူတို့အပြစ်ကြောင့်အမင်္ဂလာအရှိဆုံးနည်းနဲ့လဝါကတိုင်မှာခမဲတော်ဖခင်ရဲ့အမျက်ဒေါသကိုယေရှုခရစ်ခံခဲ့ပြီးအသေးခံခဲ့ပါတယ်တကြွခြင်းကိုခံပြီးမှသုံးရက်မြောက်သောနေ့မှာသေးခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါれခရစ်တော်ဒီလောကမှာပထမအချိန်ကြွလာတော့ကတာမန်လူသားတွေလိုပဲမွေးဖွားကြီးပင်းခဲ့ပေမဲ့ခရစ်တော်ရဲ့တွင်တင်ချက်များနဲ့ပြတော်မူသောနမိတ်လက္ခဏာများကိုကြည့်ရင်ဓမ္မဟောင်းကျမ်းမှာပြောထားတဲ့ဒီလောကမှာကြွလာမဲ့မယ်ရှိယဟာယေရှုခရစ်ပင်ဖြစ်ကြောင်းဓမ္မဟောင်းကျမ်းကိုကြည့်တဲ့သူတိုင်းကသိနိုင်ပါれဒီလောကမှာခရစ်တော်ပထမအချိန်ကြွလာတော့ကမိမိဟာဖယားသခင်ဖြစ်တော်မူကြောင်းအကြိမ်ပေါင်းများစွာမိန့်တော်မူသည်တမကဖယားသခင်သာတတ်နိုင်တော်မူတဲ့တဘာဝလွန်အမှုများကိုပြုလုပ်တော်မူခြင်းဖြင့်သက်သေပြခဲ့ပါတယ်ခရစ်တော်ပြုတော်မူသောတဘာဝလွန်အမှုတွေကအချို့ကိုပြောရရင်သေလွန်သောသူတို့ကိုထမြောက်စေတော်မူခဲ့ပါတယ်မွေးရာပါမျက်စိကန်းသောသူကိုမြင်စေတော်မူခဲ့ပါတယ်ခြေလက်သေသောသူကိုအကောင်းပကတိဖြစ်စေတော်မူခဲ့ပါတယ်လေမုန်တိုင်းကိုအမိတ်ပေးပြီးငြိမ်သက်စေတော်မူခဲ့ပါれခရစ်တော်ပြုလုပ်တော်မူသောတဘာဝလွန်အမှုတွေဟာအနန္တတကုနဲ့ပြည့်စုံတော်မူသောဖခင်သခင်ကလွှဲရင်ဘယ်သူမှမတတ်နိုင်ပါဘူးဗုဒ္ဓကသေလွန်သောသူတို့ကိုမထမြောက်စေနိုင်ပါဘူးမုဟာမက်ကလည်းသေလွန်သောသူတို့ကိုအသက်ပြန်ပေးပြီးမထမြောက်စေနိုင်ပါဘူးကွန်ဖျူရှက်ကလည်းသေလွန်သောသူတို့ကိုအသက်မပေးနိုင်ပါဘူးခရစ်တော်ကတော့သေးလွန်သောသူတို့ကိုအမိတ်တခွန်းလေးပေးလိုက်ယုံနဲ့ထမြောက်စေတော်မူပါれသေလွန်သောသူတို့ကိုခရစ်တော်ထမြောက်စေတော်မူသည်သာမကမိမိကိုယ်တိုင်သေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါれလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကဘက်လင်မြို့အခုဣသရေလနိုင်ငံမှာတာမန်လူတွေလိုမွေးဖွားခဲ့ပြီးနာဇရက်မြို့မှာကြီးပင်းခဲ့တဲ့ခရစ်တော်ဟာအနန္တတကုနဲ့ပြည့်စုံတော်မူသောသုံးပါးတည်းဆိုဖယားသခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူပါれခရစ်တော်ဟာတာမန်လူသားတဦးကဲ့သို့ဖြစ်နေသောကြောင့်ခရစ်တော်ရဲ့အပြင်ပန်းတရံကိုကြည်လိုက်ရင်ဖယားစစ်စစ်ကနေလူသားအဖြစ်ကိုခံယူတော်မူသောဖယားသခင်သားတော်ဖြစ်မှန်လူတွေမသိခဲ့ကြဘူးသို့သောခရစ်တော်မိန့်တော်မူသောစကားတော်များတွင်တင်တော်မူချက်များနဲ့ပြတော်မူသောနမိတ်လက္ခဏာများကိုကြည်ရင်ခရစ်တော်ဟာမျက်မြင်မရသောဖယားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေဖို့နဲ့လူတို့ရဲ့အဖြစ်ကိုဖြေဖို့ခမဲတော်ဖယားဆေလွတ်တော်မူသောမေရှိယဖယားသခင်သားတော်ဖြစ်ကြောင်းလူတိုင်းသိနိုင်ပါれ ခရစ်တော်ကသူ့ကိုမယုံကြည်ခြင်းကြတဲ့ယူဒဘာသာရေးကောင်းဆောင်များကိုအခုလိုမိန်တော်မူပါတယ်။ငါစကားကိုမယုံလျင်ငါအမှုတို့ကိုထောက်၍ယုံကြည်လော့လို့မိန်တော်မူပါတယ်။ခရစ်တော်ပြုလုပ်တော်မူသောအမှုတွေဟာဘုရားသခင်ကလွှဲရင်ဘယ်သူမှမလုပ်နိုင်တဲ့အမှုတွေဖြစ်သောကြောင့်ခရစ်တော်ဟာအနန္တတကုနဲ့ပြည့်စုံတော်မူသောမျက်မြင်မရသောဘုရားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေတော်မူသောသူအပြစ်ရှိသောသူတို့ကိုထာဝရအပြစ်ငရဲကနေမိမိအသက်တော်ကိုစွန့်ပြီးရွေးနှုတ်ကယ်တင်မှုခမဲတော်ဘုရားဆေလွတ်တော်မူသောဆေလွတ်တော်မူသောမေရှိယဖြစ်တော်မူပါれအပြစ်နဲ့ကင်းစင်သောခရစ်တော်ဟာခမဲတော်ဘုရားကိုချစ်တော်မူပြီးအပြစ်ရှိတဲ့မိတ်ဆွေနဲ့ကျွန်တော်ကိုချစ်တော်မူသောကြောင့်မိတ်ဆွေနဲ့ကျွန်တော်ရဲ့အပြစ်များကြောင့်အာမင်္ဂလာအရှိဆုံးနည်းနဲ့လဝကတိုင်မှာခမဲတော်ဖခင်ရဲ့ပြစ်ဒဏ်ပေးခြင်းကိုခံခဲ့ရပါတယ်အပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝကတိုင်မှာအသေးခံတော်မူသောခရစ်တော်ဟာသုံးရက်မြောက်သောနေ့မှာသေခြင်းကနေပြန်လည်ထမြောက်တော်မူပြီးအခုကောင်းကင်နိုင်ငံတော်ခမဲတော်ဖခင်ရဲ့လက်ရာတော်ဘက်မှာထိုင်တော်မူပြီးတရားစီရင်ဖို့ဒီလောကကိုဒုတိယအကြိမ်ကြွလာမယ့်အချိန်ကိုစောင့်နေလျက်ရှိတော်မူကြောင်းဖခင်သခင်နောက်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ခရစ်တော်ဒုတိယအကြိမ်ကြွလာတဲ့အခါမှာပထမအကြိမ်ကြွလာတော့ကလို့ဖြစ်မှာမဟုတ်တော့ဘူးပထမအကြိမ်ကြွလာတော့ကဘက်လင်မြို့ရဲ့နွားစခွက်မှာဖွားမြင်ခဲ့ပြီးလဝကတိုင်မှာအပြစ်ရှိတဲ့လူတို့အတွက်ကြောင့်အပြစ်ရှိသောသူကဲ့သို့အမင်္ဂလာနဲ့အသေးခံခဲ့ပါတယ်ဒုတိယအကြိမ်ကြွလာတဲ့အခါမှာတော့ဘယင်တကာတို့ရဲ့ဘယင်တခင်တကာတို့ရဲ့တခင်ဟူသောဘွဲ့နာမတော်နဲ့ကြွလာတော်မူမှာဖြစ်ပြီးစာရမဏတ်နဲ့သူ့ရဲ့တမန်များခရစ်တော်ကိုညှင်းပယ်သောသူအလုံးကိုတရားစီရင်တော်မူမှာဖြစ်ပါတယ်စာရမဏတ်ရဲ့သားရဲနဲ့မိတ်ဆာပရောဖက်သားရဲရုပ်တုကိုကိုးကွယ်ကြတဲ့လူသားအလုံးကိုထာဝရငရဲမိအိမ်ထဲမှာချပြတ်တော်မူမှာဖြစ်တယ်ခရစ်တော်ကယံသူအလုံးကိုရှင်းလင်းတော်မူပြီးနောက်မိမိအုပ်ဆိုးသောနိုင်ငံကိုဒီကဘာမြေကြီးပေါ်မှာတည်ထောင်တော်မူမှာဖြစ်ပြီးငြိမ်းချမ်းစွာအနှစ်တထောင်အုပ်ဆိုးတော်မူမှာဖြစ်တယ်ခရစ်တော်ကမိမိအုပ်ဆိုးတော်မူသောနိုင်ငံတော်ကိုတည်ထောင်ပြီးယင်ဒီကဘာမြေကြီးပေါ်မှာခရစ်တော်မှတပါအခြားသောရှင်ဘုရင်အခြားသောအာဏာရှင်ဆိုတာလုံးဝရှိမှာမဟုတ်တော့ဘူးခရစ်တော်ကိုယုံကြည်သောသူအားလုံးဟာခရစ်တော်နဲ့အတူအုပ်ဆိုးကြမှာဖြစ်ပြီးခရစ်တော်ကိုညှင်းပယ်သောသူအလုံးထာဝရငရဲမိအိမ်ထဲမှာထာဝရပြစ်ဒဏ်ခံဖို့ချပြစ်ခြင်းကိုခံရကြမှာဖြစ်ပါတယ်။အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောခရစ်တော်လူတိုင်းကိုတရားစီရင်တော်မူမဲ့ခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးရင်အချိန်မနှောင်းသေးခင်အခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။